ဖိုက်ပွဲတွေကြောင့်ဒေသခံချင်းလူမျိုးတွေထိခိုက်ဒေဆုံးသက်တွေနှစ်ဖက်ပြေးရကြဖို့ချင်းလူငယ်ကွန်ရက်ကတောင်းဆိုတဲ့သတင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးသင်းမာနေစေချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာပိုက်ပွဲကြားပြစ်ကတ်မှုကြောင့်ချင်းလူမျိုးရသားတွေထိခိုက်ဒေဆုံးမှုတိုးလာနေပါတယ်။နှစ်ဖက်တိုက်ပွဲတွင်အရသားဒေဆုံးတန်ရာရတဲ့လှုပ်ဆောင်ချက်အပေါ်ရှုတ်ချပြီးတွေ့ဆုံဆွေးနွေးဖြေရှာကြဖို့ချင်းလူငယ်ကွန်ရက်ပြောခွင့်ရဆလိုက်မန်ဟွန်က VOE ကိုပြောပါတယ်။
ဒီချင်းမဖြစ်နေတဲ့ဟာကိုဒီကြီးရတဲ့ထိလာဒီတက်ကနေပြီးတော့ဒီလေနဲ့တက်ကမှုဖြစ်တဲ့ဟာကိုပြီးတော့ကျွန်တော်တို့လူမှုကေဆေးရေးလုပ်တဲ့ကိုကြီးရဲ့ဖွဲ့ရပါကျွန်တော်မပစ်ခံရချိတ်ချောက်ခံရဖြစ်စီနေတော့ဒီလုံရတူပေါ်ကျွန်တော်တို့ဟိုဆုတ်ချရနေတဲ့ပုံစံနဲ့တပေါ်ပါဆိုရတဲ့ကအေးကိုအကျန်းဖက်ဖွဲ့လို့တတ်မှတ်ထားတဲ့အနေထားတစ်ခုဖြစ်တယ်ပေါ့လေဒီရေရှိဒီဖက်ကလည်းသူတို့ရဲ့ရက်တီချင်းနဲ့သူတို့လှုပ်ရှားတာဖန်ပြီးနဲ့ဒီတိုင်းဆွေးနွေးနဲ့အစ်စ်တော့တရားဝင်လမ်းကြောင်းတစ်ခုပေါ်မှာစကားဝိုင်းလိုလှုပ်ဖို့လိုတယ်လို့ကျွန်တော်မြင်နေမှာ
စစ်လေရင်နဲ့ပြေခတ်မှုကြောင့်ချင်းလူမျိုး29ဦးသေဆုံးခဲ့ပြီးဒီတိုက်ပွဲတွင်လူသားတန်းအုံပြမှုတွေကိုနှစ်ဖက်သက်ဖွဲ့တွေမလုဆောင်ဖို့နဲ့အေအေနဲ့တမတော်ငင်းချိုင်းရေးဆွေးနွေးဖို့ချင်းလူငယ်ကွန်ရက်ဖွဲ့ကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာပါပလဲဝါမြို့နယ်တွင်ထိခိုက်မှုရှိနေတာဟာအေအဖွဲ့ကနေနှောက်ယှက်ပြစ်ခတ်နေမှုကြောင့်လို့တမတော်ပြောခွင့်ရဘူမှုချုပ်စောမင်းထွန်းကပြောပါတယ
်ဒီလိုပလဲဝါမှာဒီလိုရိတ်ခါမှုတွေကလည်းလိုက်လံနှောက်ယှက်ဖြစ်နေရတော့ပလဲဝါမျိုးကိုဖိခဲ့တဲ့ဟာလည်းဒီပလဲဝါမှာဒါလုံလုံရည်ရွယ်ရဖွဲ့လို့လာရနှောက်ယှက်ပြစ်ခတ်တာတော့ဒီမျိုးတွေပါလေနှောက်ယှက်ဖြစ်နေတာဒီတိုင်းနဲ့တော့ကြာပါဗျာ
တမတော်ရဲ့ဆွဆွဲချက်ကိုအေဖက်ကညှင်းဆူထားပြီးတမတော်သိုးစိကြောင့်တိုက်ပွဲဖြစ်တာလို့အေပြောခွင့်ရခိုင်တုခကဆိုပါတယ်
ဒီ COVID-19 ကာလအတွင်းမှာဒီတိုက်ပွဲကျွန်တော်တို့မဖြစ်ရှင်ဘူးပေါ့နော်ဒါပေမဲ့လို့ဒီမြန်မာစစ်တပ်ဘက်ကထိုးစစ်တွေအပြင်းထန်လုပ်နေတဲ့အတွက်ကြောင့်မလို့ဒါတိုက်ပွဲတွေကတော့ဒါဆက်ပြီးတော့ဖြစ်နေတာဖြစ်တယ်ဗျ
ချင်းမြင့်နဲ့ဘလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်စဉ်တွေမှာတော့လက်နက်ကြီးထိမှန်မှုကြောင့်အရသားတွေတိုက်စုံမှုတန်ရာရမှုနေအိမ်မိလောင်မှုတွေရှိခဲ့ပေမဲ့လည်းမြန်မာစစ်တပ်ဘက်ကရောအေအေဘက်ကပါသူတို့ဘက်လက်ချက်မဟုတ်ကြောင်းညှင်းဆုံနေကြပါတယ်ချင်းမြင့်နဲ့ပလဲဝါမြို့နယ်မှာတိုက်ပွဲဖြစ်စဉ်တွင်ထောင်နဲ့ချီတဲ့ရဲသားတွေလည်းပလဲဝါမြို့တွင်းနဲ့စမီးမြို့နယ်ခွဲမှာစစ်ပေးသိမ်းရှောင်နေရပါတယ်။အထူးသဖြင့်ပလဲဝါမြို့ပေါ်ကစစ်ရှောင်တွေရေရှည်စားသောက်ရေးအတွက်စိုးရိမ်နေရတယ်လို့ချင်းလူငယ်ကွန်ရက်ပြောခွင့်ရဆလိုက်မန်ဟုံကပြောပါတယ်
။စမီးမှာကလူဦးရေကလက်ရှိမှာ3000ကျော်ပေါ့နော်။ပလဲဝါမှာတော့အခုတော့4000ကျော်လာပြီလို့သိရပါတယ်ဟုတ်။ကလေးဝါမှာကြတော့အခုမှတက်ကပူပီရဲ့ဆိုရဲ WFP ကိုဆိုင်အိတ်ကထောင်ရဲ့ဒီကလေးလာကပူပူဆိုင်အိတ်ရှိရကြတယ်အခုမှဒီအချိန်လေးရှိပြီးတော့နော်အခုပို့နေတဲ့ဆိုင်အိတ်ကထောင်လို့ဆိုရမယ်ဒီကက်လူဦးရေကမှရေရှည်လုံလောက်မှုမရှိနိုင်ဘူးဖြစ်တယ
်ဒါအပြင်ဆစ်ဆောင်စခန်းတွေမှာ COVID-19 ရောဂါကာကွယ်သားစီရေးကိုစနစ်တကျလှုပ်ဆောင်ပေးဖို့အရသာတိတ်ဆုံးမှုကိစ္စတွေကိုတေချာစွာစုံစမ်းပေးဖို့ကိုလည်းချင်းလူငယ်ကွန်ရက်ဖွဲ့ကနေထုတ်ပြန်တောင်းဆိုထားပါတယ်။လက်ရှိပလက်ဝါမြို့နယ်ဘက်မှာဒီမေလဇန်းကစပြီးဒီကနေ့ထိနှစ်ဖက်တိုက်ပွဲပြင်းထန်နေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။